Ukraine ကိုကျူးကျော်တဲ့တပ်တွေကစစ်ရာဇဝင်မှုကျူးလွန်တယ်လို့တန်တရားရှိသူ600ကိုစုံစမ်းဖော်ထုတ်ထားနိုင်တယ်လို့ Ukraine အစိုးရရှေ့နေအဖွဲ့အကြီးအကဲကပြောဆိုလိုက်ပါတယ်
Every day in Ukraine we have extra 200 300 war crimes
Ukraine မှာနေ့စဉ်စစ်ရာဝတ်ဇဝင်မှု200 300လောက်တိုးလာနေပါတယ်အခုဆိုလို့ရှိရင်စစ်ရာဇဝင်မှုပေါင်း 1000 ကျော်နီးပါးရှိနေပါပြီလို့ Ukraine အစိုးရရှေ့နေအဖွဲ့အကြီးအကဲ Ina Vinitov က Netherlands နိုင်ငံ The Hague မြို့မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါတန်တရားရှိသူ600တက်က80ကိုစတင်တရားဆွဲဆိုနေပြီဖြစ်ကြောင်းနဲ့အဲ့ဒီထက်မှာရုရှားထိပ်တန်းစစ်ဘက်အရာရှိကြီးတွေပါဝင်တယ်လို့နိုင်ငံရေးသမားတွေနဲ့ဝါဒဖြန့်ချီရေးသမားတွေလည်းပါဝင်တယ်လို့ပြောဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေမှာအက်စတိုးနီးယား၊လက်တီဗာ၊ဆလိုဗက်ကီးယား၊လစ်သူရေးနီးယားနဲ့ပိုလန်နိုင်ငံတွေလည်းပူးပေါင်းပါဝင်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။နိုင်ငံပေါင်းစုံပါဝင်တဲ့အဖွဲ့ဟာရာဇဝတ်မှုကျူးလွန်နိုင်ခြေနဲ့ပတ်သက်ပြီးမလကရေကစုံစမ်းစစ်ဆေးနေတဲ့တဟိတ်မြို့မှာရှိတဲ့နိုင်ငံတကာနိုင်ငံတကာရာဇဝတ်မှုခုံရုံး ICC နဲ့ပူပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ဘယ်တရားရုံးမှမဆိုလက်ခံနိုင်လောက်တဲ့သက်သေအထောက်အထားတွေကိုစုဆောင်သိမ်းဆည်းထားပြီးမပြောင်းမပြက်အောင်ကာကွယ်ထားပါတယ်လို့လည်းအမျိုးသမီးဥပဒေပညာရှင် Vinitov ကပြောဆိုခဲ့ပါတယ်။ရုရှားကတော့ February 24ရက်နေ့ Ukraine ကိုစတင်ချူချော်ပြီးနောက်ပိုင်းအရတားတွေကိုပြစ်မှတ်ထားတိုက်ခိုက်တယ်ဆိုတဲ့စွပ်စွဲချက်တွေကိုမဟုတ်မမှန်ဘူးလို့တောက်လျှောက်ညင်းဆိုခဲ့ပါတယ်။